ရခိုင်ပြည်နယ်အတွင်းအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဒေသတွင်းကစစ်ဘေးရှောင်ဒုက္ခသည်တထောင်နီးပါးမောင်တော်နယ်ရစ်တောင်မှာရှိတဲ့အလိုတော်ပြည့်ဖုံးတော်ကြီးအကြောင်းမှာခိုလုံနေကြရသလိုဒုက္ခသည်ဥယျာဉ်တွေကလည်းဆက်ပြီးတိုးလာနေဆဲဖြစ်ပါတယ်။ရခိုင်စစ်ဘေးရှောင်တွေကိုအကူအညီပေးနိုင်ဖို့အတွက်အလိုတော်ပြည့်ဆရာတော်ကရန်ကုန်မှာအကူအညီကယ်ဆယ်ရေးဌာနဖွင့်လှစ်လိုက်ပါတယ်ဒီအကြောင်းပြည်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင်။
ရခိုင်ပြည်နယ်အတွင်းမှာအကြမ်းဖက်တိုက်ခိုက်မှုတွေပြစ်ခတ်မှုတွေမိရှို့ဖျက်ဆီးမှုတွေဖြစ်ပွားပြီးမှတော့ရခိုင်ပြည်နယ်အတွင်းမှာနှစ်ဖက်အတိုင်းဝိုင်းကဒေသခံတွေဟာကြီးစက်ရွာကိုထွက်ပြေးခိုလုံနေထိုင်နေကြတာပါဒီထဲမှာရခိုင်ပြည်မောင်တော်နဲ့ရသေးတောင်ကဒုက္ခတွေတထောင်နီးပါးဟာအလိုတော်ပြည့်ဖုံးတော်ကြီးကျောင်းမှာခိုလုံနေတာယာယီလက်ခံပေးနေရတွေရှိနေတယ်လို့ဆိုပါတယ်ဒီအတွက်ရခိုင်ဒုက္ခတွေကိုအကူအညီပေးနိုင်ဖို့ကူညီကယ်ဆယ်ရေးဌာနကိုရန်ကုန်မှာဖွင့်လှစ်လိုက်ပြီးဒုက္ခသည်တွေကိုအကူအညီပေးသွားမှာဖြစ်တယ်ဆိုပြီးအလိုတော်ပြည့်ဆရာတော်ကြီးရဲ့လက်ထောက်ဆရာတော်အရှင်ကုမာရကအခုလိုမိန့်ပါတယ
်အခုဦးစင်းတို့မောင်တော်အလိုတော်ပြည့်ချောင်းမှာဟို၄၀၀ကျော်ရှိတယ်ဒုက္ခသည်ပေါ့နော်တေးတောင်ဦးစင်းတို့အလိုတော်ပြည့်ချောင်းမှာဆိုလို့ရှိရင်၄၀၀မိန့်ပါလောက်ရှိတာပေါ့ဆိုတော့အဲဒုက္ခသည်တွေတော်တော်လောလောဆယ်မှာသာဝယ်နေရဲ့အဝတ်အဖြစ်အကျမ်းမာရဲ့အတွက်အမလိုအပ်တဲ့သူတို့စိတ်ခွန်အားတွေဖြစ်ဖို့အတွက်ကိုတော့ဦးစင်းတို့ရေးပေါ်လိုအပ်နေတာပေါ့နော်အော်ဇနဒီမနေ့ကနေစပြီးတော့ဗောနော်ရခိုင်စစ်ပိချောဒုက္ခသည်များအတွက်ဆိုဦးဇင်းတို့ရံမျိုးတောင်မွေဗောနော်အလိုပါပြီးကြောင်းပါနေပြီးတော့ဒီတန်းပြသဘူးသူမဆိုးဘူးဗောနော်လာရောက်ပြီးတော့ဒီတန်းနိုင်ပါတယ်ပေါ့
အခုဆိုရင်လက်ပတ်ဆက်သွယ်ရေးခက်ခဲနေတာကြောင့်ဒုက္ခသည်တွေကယ်ဆယ်ရေးလုပ်တဲ့အခါမှာမလွယ်ကူတဲ့အကြောင်းနဲ့လူသူအရောက်ပေါက်နေတဲ့နေရာကလူမှုအတော်များများကိုကယ်ထုတ်ဖို့ကခက်ခဲနေသေးဖြစ်တယ်လို့ဆိုပါတယ်
ကတလောအနေထားဆိုဦးစင်းတို့ဒီအထက်ပြူမာတို့တမန်ပါတို့တောင်ပြိုတို့အိုက်သာတင်ချင်းရှောင်းတို့ရှန်ပြင်းတို့မကူရတော့ပေါ့လေအဲ့ဖက်တယ်မှာဆိုလို့ရှိရင်ဟို transportation တွေကတိတ်မကောင်းဘူးပေါ့လေမကောင်းတဲ့ခါကြာရင်တော့တောလာပေါ့တိတ်ဖက်ခဲ့တာပါအဲ့တော့တက်မတော်နဲ့နေပြီးတော့ရေးလုံဆုံးကြီးကတောပြီးတော့အကုန်လုံးဟိုသူတို့ကေထုတ်ပေါ့လေအဲ့တော့တချို့နေရာတွေကြာနေတော့လဲတောလာပေါ့ခက်ခဲရှိတယ်လမ်းတွေမမိုက်နေထောင်တာကတော့ပဒါးတွေကိုဖြည့်ဆည်းထားတာတော့မနေ့ကဆိုရင်ဟို900မိန်းမလောက်ကနေဝိုင်းထားတာပေါ့ဒီမြင်နေရတာပေါ့အချက်ပဲသမားတယ်အဲ့လိုအားရကိုနေပြီးကေထုံးနေရတာပေါ့နော်အဲခက်ခဲတွေကတော့အများကြီးရှိနေတာပေါ့အဲ့တော့တချို့ကြားမယ်တော့လေလေဆိုင်ကျော်တို့အဲ့ဖက်ကလာတဲ့လူတွေအမောရဝတီတို့ရွှေရင်အေးတို့အဲ့ဖက်ကလာတဲ့လူတွေကြားတော့ဦးစင်းတို့ကြောက်မှာတော့ခုံခုံပြီးတော့တောင်းဝင်ယူပြီးတော့တရားသမားတော့ဥဆောင်ပြီးတော့လုပေးနေတာပေါ့နော
်ပြီးရတဲ့အပတ်ကစပြီးမောင်တော်ဒေသမှာရှိတဲ့ရဲတပ်ဖွဲ့ရဲ့ကင်းစခန်း20ကျော်ကိုအကြမ်းဖက်တိုက်ခိုက်မှုတွေလုပ်ခဲ့ကြပြီးလူပေါင်း104ဦးတေဆုံးခဲ့ကြရတာပါဒီအတွက်နှစ်ဖက်အတိုင်းဝိုင်းနှစ်ခုလုံးကကြီးစက်ရံမှာထွက်ပြေးခိုလုံနေကြရမှာတချို့ဒုက္ခသည်တွေကတော့ရခိုင်ဖုံးတော်ကြီးကျောင်းတွေမှာခိုလုံနေကြတယ်လို့တချို့ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးနေကြပါတယ်အခုချိန်ထိတော့ရခိုင်ပြည်နယ်အတွင်းမှာတည်ငြိမ်မှုတွေမရှိသေးတဲ့အတွက်အဲ့ဒီဒေသမှာနေထိုင်သူတွေဟာသူတို့ရဲ့အသက်အန္တရာယ်လုံခြုံရေးအတွက်စိုးရိမ်နေကြဆဲဖြစ်ပါတယ်ရှင်